ရုရှားနိုင်ငံဗလာဒီဗိုစကော့မှာမြန်မာနဲ့ရုရှားကဥဆောင်ပြုလုပ်တဲ့အာဆီယံပူးတွဲစည်းလေးကျင့်မှုကိုအင်ဒိုနီးရှားအပါအဝင်ဒေသတွင်းနိုင်ငံတချို့တက်ရောက်နေပါတယ်။စက်တင်ဘာလ26ရက်နေ့ကနေပြီးတော့29ရက်နေ့ထိပြုလုပ်တဲ့ပူးတွဲစည်းလေးကျင့်မှုကိုအင်ဒိုနီးရှားအနေနဲ့ဖွင့်ပွဲနဲ့နောက်ဆုံးရက်2ရက်ကိုပဲတက်ရောက်ခဲ့တာဆိုပြီးတော့အင်ဒိုနီးရှားစစ်တပ်ဘက်ကဗီဒီယိုကိုတည်ပြပါတယ်။တရုတ်အိန္ဒိယနဲ့ကမ္ဘောဒီးယားနိုင်ငံတို့ကလည်းဒီပူးတွဲစည်းလေးကျင့်မှုမှာတက်ရောက်ခဲ့တယ်လို့ဆိုပါတယ်Justice for Myanmar ရဲ့ထုတ်ပြန်ချက်တရမှာတော့မြန်မာစစ်ကောင်စီတပ်တွေနဲ့တူပူးတွဲစည်းလေးကျင်းခဲ့တဲ့နိုင်ငံတွေကိုဝေဖန်ရှုံချပါတယ်။ရုရှားနိုင်ငံပိုင်သတင်းတွေရဲ့ဖော်ပြချက်အရဆိုရင် Brunei, India, Indonesia, Cambodia, တရုတ် Laos, Malaysia, Russia, Thai, Vietnam, Philippines နဲ့မြန်မာစစ်တပ်တို့ကဒီပူးတွဲစည်းလေးကျင်းမှုမှာပါဝင်တယ်လို့ Justice မြန်မာကဖော်ပြပါတယ်။ဒါပေမဲ့သူတို့လေ့လာထားချက်အရဆိုရင်တော့ Russia, မြန်မာစစ်တပ်၊တရုတ် India နဲ့ Laos နိုင်ငံတို့ကတပ်ဖွဲ့တွေကအဓိကပါဝင်တာလို့ဆိုပါတယ်။မြန်မာစစ်ကောင်စီရဲ့မြန်မာလူထုကိုလက်နက်နဲ့အကြမ်းဖက်ဆစ်ဆင်နေမှုတွေ၊နောက်ဆုဆုဝါလူခွင့်ချိုးဖောက်မှုတွေကိုထောက်ပြပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့မြန်မာစစ်ကောင်စီတပ်တွေနဲ့စီးအရပူးတွဲဆောင်ရွက်မှုတွေကို Justice for Myanmar အဖွဲ့ကဆန့်ကျင်ကန့်ကွက်ထားပါတယ်။